တော်တာရှင်တွေပါဝင်ဆွေးနွေးနိုင်တဲ့အင်္ဂါနေ့ညတိုင်းလီလိုင်းစီစဉ်လှည့်ရောက်ပါပြီရှင်။ကိုဇော်ဝင်းလိုင်းရဲ့စီစဉ်ထုတ်လွှင့်ရေးမှုမတ်စုမင်းတို့တင်ဆက်ထားတဲ့တိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီတိုင်းလီလိုင်းစီစဉ်ကကြိုးစားပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုခြင်းတိတိပပမလုပ်ဖဲနဲ့လူတိုင်းဆန္ဒမှုအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရပိုင်းတွင်းကပဲမြန်မာနိုင်ငံကိုလာခဲ့တဲ့ USAID အကြီးအကဲမတ်ဂရင်းကပြောလိုက်တဲ့အကြောင်းပဲဖြစ်ပါတယ်မြန်မာနိုင်ငံမှာလော်တလော်ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ကြားရရပဲအခုလို့ပြောရတယ်ဆိုတာဟာလူခွင့်ရေးချိုးဖောက်မှုတွေကိုအတိမပြုရရောက်သလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိနေတာကြောင့်ဒီကိစ္စကိုဆွေးနွေးပြတာဖြစ်ပါတယ်ဒီနေရာမှာဖြည့်ဆွတ်ပြောစရာရှိတာကတော့ဒုက္ခတွေတွေပြန်လာရေးအတွက်လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေမြန်မာစုရဘက်ကနေလှုပ်ဆောင်ပေးဖို့လိုတယ်ဆိုတာကိုတော့ဒီ USAID အကြီးအကဲမတ်ဂရင်းကမြန်မာနိုင်ငံမှာရှိနေစဉ်အတွင်းနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာပြောကြားခဲ့တယ်ဆိုတာပါပဲအခုတော့ကျွန်တော်တို့ဒီနေ့အဓိကဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်တွေကိုကျွန်တော်ဒီလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ပထမတော့ဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်တမ္ပါဒီပအတုဒေသနာအဖွဲ့ကိုစတင်တည်ထောင်သူဖြစ်ပါတယ်ဒေါက်တာခင်ဇော်ဝင်းဒီလိုင်းပေါ်ရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာဟုတ်ရှိပါတ
ယ်ဟုတ်ကဲ့ခင်ဗျာနောက်မတ်ချယ်ရီဇဟောင်းရှိပါလားခင်ဗျာ
ရှိပါတယ်
ဟုတ်ကဲ့အမျိုးသမီးအခွင့်အရေးနဲ့လူခွင့်အရေးကိစ္စရတွေကိုတက်တက်ကြွကြဥဆောင်လှုပ်ရှားနေသူတူဖြစ်ပါတယ်မချေဇာအောင်ကတော့နောက်ကိုဇော်မင်းကျော်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဇော်မင်းကျော်ကတော့နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကဖြစ်ပါတယ်အဖွဲ့ကိုစတင်တည်ထောင်သူဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဆုံးမချေဇာအောင်ကိုမေးချင်ပါတယ်မချေဇာအောင်ကမဂရင်းနဲ့တွေ့တဲ့အချိန်မှာလဲပါဝင်ရတယ်ဆိုတော့ဒီမြန်မာနိုင်ငံအပေါ်မြန်မာနိုင်ငံအနေနဲ့ကတော့လက်ရှိနေထားမှာဘက်ပေါင်းစုံကအကူအညီတွေလိုအပ်နေတာကတော့အမှန်ပဲလေဒီအစိုးရဘတ်ဂျက်ထဲမှာကိုကလုံငွေပြနေတာဆိုတော့ဘက်ပေါင်းစုံမှာကျွန်တော်တို့နိုင်ငံတကာရဲ့အကူအညီတွေအများကြီးလိုအပ်နေတာအမှန်ပါပဲဒါပေမဲ့ဟိုသတော်ပြောသလိုလူတစ်ဖက်မှာစစ်တပ်ကပြုတ်လုံနေတဲ့လူခွင့်ရေးချိုးဖောက်မှုတွေပဲပြောပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကလည်းရှိနေတော့အခုလိုမျိုးအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကိုအကူအညီပေးမယ်လို့ပြောတာဟာအဲ့ဒီချိုးဖောက်မှုတွေကိုမျက်ကွယ်ပြုရမှာရောက်သလားဆိုပြီးမေးခွန်းထုတ်ဆရာရှိလာလို့ပါဆိုတော့မတ်ချယ်ရီဇာဟောင်းသူမတ်ဂရင်းနဲ့တွေ့တဲ့အချိန်မှာဗားရီများလေ့လာမိပါတယ်လေသူတို့အကူအညီပေးမယ်ဆိုတဲ့ပုံစံက
ဟုတ်ကဲ့အာကျွန်မဒါနမတ်ကြီးအမေရိကန်ဒါနမတ်ကြီးဖိတ်တဲ့ဒီနေ့မှာဟိုမတ်ဂရင်းနဲ့လည်းတွေ့တယ်သူရဲ့ delegation သူနဲ့ပါလာတဲ့လူတွေနဲ့တွေ့ခဲ့တဲ့အချိန်မှာကျွန်မတဘောပေါက်လိုက်တဲ့ဒီတော့ပြပြပုံရတဘောပေါက်လိုက်တဲ့ຢာတွေကဒါလည်းရှိရင်လက်ရှိအစိုးရကလည်းပဲဒီဒီထက်ကောင်းအောင်အခြေအနေတစ်ခုခုကိုကဘာကိုပြနိုင်မှဟိုဟိုသူတို့ဒီဟိုချက်ပြီးတော့လူသားချင်းစာနာထောက်ထားမှုတွေဒီ development aid တိတိပုံစံမှုတွေတော့ကိုဆက်လက်ပြီးတော့ဟိုပြီးနိုင်တယ်ဆိုတဲ့အရာတော့ဒီပြောလိုက်တာဆရာကြားလိုက်တယ်ဆိုလို့ချင်းတာကဒီတိုင်းပဲဘာမှမလုပ်ဘူးအစိုးရကအစိုးရကနေဒီတို့တက်မှုတစ်စုံတစ်ခုမပြနိုင်ဘူးဆိုလို့ရှိရင်သူရဲ့ဟိုလူကြီးထပ်ပမှုကဒီတိုင်းပဲဟိုရည်စင်းတယ်စင်းနေမှာမဟုတ်ဘူးဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကတစ်ချက်နောက်တစ်ချက်ကကြတော့ဒီလူခွင့်ကြီးထပ်ပမှုတွေမရှိဘူးဆိုတဲ့ဟာကိုသူတို့လုံးဝမပြောဘူးလူခွင့်ကြီးတွေထပ်ပမှုရှိတယ်ဒီအတွက်ကိုဖိအားလုပ်တယ်ဆိုတဲ့ဟာတွေသူတို့နားလည်တယ်ဒါကဟိုကျွန်မနားလည်လိုက်တဲ့အိုးတူတူရဲ့ message ထဲနားလည်လေးတဲ့ဟာပေါ့ကျမတို့ဘက်ကဆရာတော့ဟိုဒီနည်းနဲ့ပြန်စဉ်းစားရကအခုဟိုတောက်လျှောက်ဒီအစိုးရစစ်မှုထမ်းရောက်လာတဲ့ချိန်မှာဒီကိစ္စဟိုမြေတကနာမတက်လာချိန်ကလေးကကျမတို့ဟိုဒီမှုကစီရေးကိုထိရှားနေတဲ့လူခွင့်ရေးကိုလှုပ်ရှားနေတဲ့ civil society အဖွဲ့ကြီးရေလှုပ်ရှားမှုကတဖြည်းဖြည်းနဲ့ကိုဟိုလူပိတ်ဟိုပိတ်ခံပိတ်ဆုခံနေရတာတွေ့ရတယ်ဒီဟာတော့ USAID လိုမျိုးတကယ်လို့များမရှိဘူးမနစ်ချင်သူထွက်သွားခဲ့လို့ရှိတော့ဒီ civil society အဖွဲ့ကြီးရဲ့ဟိုဒီ top ministry ရာဖြစ်ဖြစ် or technical function ရာဖြစ်ဖြစ်နိုင်ငံရေးရာဖြစ်ဖြစ်ဟိုအဖော်လုံးဝမရှိတော့ဘဲနဲ့ကျွန်တော်မြန်မာနိုင်ငံမှာဒီမျိုးဖြစ်ရေးဆောင်မှုတွေလူ့ခွင့်ရေးဆောင်မှုတွေကဒီထက်ပြီးတော့အားနည်းသွားနိုင်လားဆိုတော့စိတ်ပူမှုတွေဒီဟိုကျွန်တော်တို့ဒီမှာရှိတယ်ပေါ့နော်ဆိုတော့ဒီဟာချက်ကတခြား civil society တွေကိုဟိုဆက်နေပြီးတော့ထောက်ပံ့ပေးဖို့လိုအပ်တယ်အစိုးရဆိုတာကဒီနေ့တက်လာမယ်မနေ့ကဟိုအစီအစဉ်လုပ်သွားမယ်နောက်တစ်ရက်တိုင်းတက်လာမယ်ဆိုတော့ဒီထဲမှာ democracy တိုင်းနေ့တက်ကိုတခြားလုပ်ဖို့လက်ဆောင်နေနိုင်တဲ့လူတွေက civil society အဖွဲ့ကြီးဖြစ်တယ်ဆိုတဲ့ဟာတွေကျမတို့ဟိုထက်တာတက်တာပြောဖြစ်ပါတယ်ဆိုတော့ဒီအစီအစဉ်ကတော့သူတို့ဒီတော့လူနားလေတပေါပေါလိုက်တယ်လို့ကျမတို့ယူဆတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒေါက်တာခင်ဇော်ဝင်းရောခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံအစိုးရဘောဒီဟ ဟိုပြပကနေအကူအညီပေးနေတဲ့ကိစ္စတွေမှာအခုနောက်ပိုင်းဆိုရင်လည်းဟိုအတိုင်းအတာတစ်ခုထိယော့လာတာအတိအတာယော့လာတာတွေ့ရတယ်လေဥရောပအထူးသဖြင့်ဥရောပနိုင်ငံတွေကပေးတဲ့အကူအညီတွေပေါ့နော်ယော့လာတယ်ဆိုတော့ CSO တွေ NGO အဖွဲ့အစည်းတွေကြားမှာလည်းအဲ့ဒီအတန်တွေထွက်လာတာများလာတယ်ပေါ့နော်ဆိုတော့
ဟုတ်ကဲ့
အဲ့ဒီအာပေါ်မှာရောခင်ဗျအနောက်နိုင်ငံတွေကအကူအညီပေးတာတွေယော့လာတဲ့ဟာတွေကဘယ်လိုအနေအထားရှိပါလဲဘယ်သူတွေကများဘယ်လောက်ထိများယော့သွားပြီလဲဆိုတော့သိလို့ရပါလား
ခင်ဗျားအရတော့မသိရသေးပါဘူးဒါပေမဲ့ပဲပေါင်းစုံကနေပြီးတော့ယော့မယ်ဆိုတော့ကျွန်တော်မှတ်ကြပါတယ်လေဒီနေ့ပဲဥရောပပါလီမန်ကော်မတီကနေပြီးတော့ကြီးညာတယ်လေတော့ UK ကဒီနိုင်ငံတွေကပဲပေးနေတဲ့တန် UK Constantine တရားပေါ့ဗျာနော်တန်တရားကိုသူတွေပြန်ပသုံးတတ်မယ်ဆိုတော့ဥရောပကဥရောပရောဥရောပပေါ့လေဒီ UK ပါလီမန်ကနေပြီးတော့သူတို့ဖွံ့ဖြိုးရေးကော်မတီကနေပြီးတော့ဒီလာဖို့သူတို့ဖြည့်တင်တဲ့ကြားမှာနောက်ဆုံးအဆင့်ကျတဲ့ခါကျတော့မှဟိုးထက်ပိုင်းကနေပြီးတော့လာမဲ့လွှတ်တော်မှတ်တည်းရဲ့ဗီဇာကိုပိတ်ပါတယ်ဆိုပြီးတော့တင်ရိုက်တယ်အဲ့ခါကျတော့သူတို့နေဒီဥစ္စာပြန်သုံးတတ်မယ်တဲ့ဖြစ်လာတယ်ပေါ့လေနော်ဆိုတော့ဆိုတော့ပြောဆိုလို့ပဲဥရောပပဲလာလားအမေရိကပဲလာလားဒီမှာဒီကလူဖွံ့ဖြိုးမှုအခြေအနေအင်မတန်ကိုစိုးဝါးနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီကူနေတဲ့လုံးနေတာပဲတစ်ဖက်မှာလည်းလူခွေချိုးပေါက်ခံနေရတယ်ဆိုတာဘလို့မှမငင်းတာဘူးဒီနှစ်ခုကလည်းချိန်ဆတော်လေးဖြစ်တယ်ဗျအရင်ကစစ်ဆိုးရတယ်ကလည်းဒီတိုင်းပဲကျွန်တော်ပြောခဲ့ရတာပဲအခုဒီမိုကရေစီဆိုးရဆိုတာဒီတိုင်းဖြစ်နေတာဗျာသတိစာဝဲနေကြကောင်းတာပေါ့လေဆိုတော့ဘာပဲပြောလို့ပြောလို့ဒီအခိုင်အရေးတစ်ခုပဲကြည့်တယ်ပဲဆိုတာဘူးအခုညီကတော့ရော့နေမယ်ဒီရော့ရဲ့အခုညီတွေကိုဟိုဘက်ကဆိုတော့ကဲဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုသူတို့ပြောမြင်ရတယ်လေနော်ဆိုကိုဘက်ကမူဝါဒရောဆောင်ရွက်ပုံရောနော်အင်မတန်ကိုရော့ရင်းနေမယ်ဆိုတော့ဒီလိုဟာမျိုးရဖြစ်နေမှာပဲကျွန်တော်ပြောနေတာအတိအကျတွေပါဗါလဲဆိုတဲ့ခါကျတော့လူအားနေတဲ့လူသားချင်းစာနာတဲ့အခုညီတွေနဲ့ပြီးဖို့လိုတယ်တစ်ဖက်မှာကလည်းလူခွင့်ချိပတ်မှုတွေလည်းထိဖို့လိုတယ်ဒါကိုလက်ရှိအနာရဒီမိုကရေစီဆိုတာမလုံနိုင်ဘူးဆိုလို့ရှိရင်ဒီမိုကရေစီဆိုရလို့တောင်မှခေါ်မသိတော့လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာအာကျွန်တော်ကိုဇော်မင်းကျော်ကိုလေးလိုက်မဖိတ်ခေါ်ချင်ပါတယ်ဆိုတော့ဆိုတော့မတ်ချယ်ရီဇာဟောင်းပြောတဲ့အထက်မှာလည်းပါပါတယ်ဒီဟိုအမေရိကန်ဆိုရအကူအညီပေးတဲ့နေရာမှာသူကဒီတိုင်းပဲဟိုအတလူကြီးဟိုအကူအညီပေးတယ်ဆိုပြီးပေးတာတော့မဟုတ်ဘူးပေါ့နော်တစ်ဖက်ကဒီပြုပြင်ပြောင်းလဲမှုတွေအထူးသဖြင့်လူခွင့်ရည်နဲ့ဆိုင်တဲ့ကိစ္စတွေလည်းလှုပ်တင်လှုပ်ထိုက်တာတွေမြန်မာအစိုးရဘက်ကနေပြီးတော့လက်ရှိအစိုးရပေါ့နော်လှုပ်ဆောင်ပေးရမယ်ဆိုတော့အာဟိုကတိစကားမျိုးဆန်ဆန်လိုအပ်တယ်ဆိုတာမျိုးကိုသူတို့ကအာလိုလားတဲ့ပုံစံမျိုးပြောသွားတော့ဆိုကိုသမင်းကျော်ကဘယ်လိုမြင်မိလဲခင်ဗျဒီအကူအညီပေးတဲ့နေရာမှာအခုတချို့ရော့တဲ့လူတွေလည်းရော့ဟိုတလောလျာဆိုရင်တော်တော်လေးအယုတ်ပြစင်းတွေဖြစ်သွားတာဗြိတိန်ကနေပြီးတော့လာမဲ့ဟိုလွတ်တော်ကိုယ်စားလှယ်အဖွဲ့ကိုပြည်ဝင်ခွင့်ဗီဇာမပေးတဲ့အတွက်အဲ့ဒီအဖွဲ့ကလည်းဒီနိုင်ငံတကာအကူအညီပေးရေးကိစ္စတွေမှာတိုက်ရိုက်တက်ဆိုင်နေတဲ့လွတ်တော်ကော်မတီတွေကလူတွေပါတယ်လို့ပြောတော့ဆိုတော့အဲ့လိုမျိုးတွေဟောပေါ့နော်အနောက်နိုင်ငံတွေနဲ့အခြေတင်ဟောပေါ့နားလည်မှုလွယ်မားတဲ့ကိစ္စတွေဖြစ်နေတဲ့အပေါ်မှာရောအဲ့ဒါကြောင့်မျိုးများဒီအကူအညီပေးတဲ့ကိစ္စတွေကအတိုင်းအတာတစ်ခုတည်းရော့သွားတယ်လို့အဲ့ဒီဘက်ကိုတက်ရောက်သွားအချိုးတက်ရောက်မှုရှိသွားသေးသလား
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံရဲ့အနေအထားကတော့လွန်ခဲ့တဲ့အနည်းငယ်ဆိုတော့30ရာပေါ့လေနော်အာနာရှင်စနစ်နဲ့အုပ်ချုပ်ခဲ့တယ်စီမံခန့်ခွဲမှုတွေလွှဲမှားခဲ့တဲ့အတွက်အဲ့ဒီတန်နေရာအခုချိန်မှာအတော်လေးကိုဆူဆူရွားခံနေရတဲ့အချိန်ဖြစ်တယ်အဲ့ဒီလိုအချိန်မျိုးမှာဒီလိုနိုင်ငံတကာအထူးသဖြင့်နောက်နိုင်ငံတွေကပေးနေတဲ့အကူအညီတွေကိုရှော့ချမယ်ဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်ရင်းမှာကြီးမားတဲ့အကျိုးသက်ရောက်မှုပေါ့နော်ဖြစ်နိုင်ပါတယ်ဒီကတော့ပြည်ရင်းမှာပိုကျက်တဲ့ပိုဆင်းရဲပြီးတော့အခက်အခဲတွေပိုဖြစ်နိုင်ပါတယ်ဒါကြောင့်မို့လို့အနောက်နိုင်ငံတွေအနေနဲ့အခုဒီလေဖြတ်တော့ဆော့ချဖို့ကိစ္စကိုစဉ်းစားတင်နေအခု USAID ရဲ့ကြီးကြီးပြောတဲ့ဟာကဒါသဘာဝကျတယ်လို့ပြောနေမှာလေသူတို့လူသားချင်းစာနာတဲ့အကူအညီကိုဆက်ပေးမယ်အတဖက်ကလည်းအစိုးရအနေနဲ့ပြည်ထဲမှာလူခွင့်ချိုးဖောက်မှုရရှိနေတာကိုဆောင်ရွက်ပေးဖို့ဆိုတဲ့ဒီလို condition လေးနဲ့ပြောတော့တာဒါသဘာဝကျပါတယ်အဲ့တော့အစိုးရအနေနဲ့လည်းဟိုဒီလိုလူခွင့်ချိုးဖောက်မှုကိုတာမီပြေဖို့ပေါ်ထုတ်ပြေဖို့အရေးကြီးပြေဖို့ဒါကလည်းတာဝန်ရှိတာအမှန်ပါပဲအဲ့တော့ကျွန်တော်နိုင်ငံအခုကြုံရတဲ့ပြဿနာကနိုင်ငံရေးပြဿနာပါနိုင်ငံရေးပြဿနာဆိုတဲ့နေရာတော့မှမှကျွန်တော်တို့ဒီရခိုင်ပြဿနာပေါ့လေရခိုင်မှာရခိုင်ပြည်ထဲမှာရခိုင်ပြည်နယ်တွေမှာဖြစ်တဲ့ပြဿနာကြောင့်ဒီကနေ့အနောက်နိုင်ငံတွေရဲ့ကူညီပေးမှုကြီးချော့ချမဲ့ဆက်တော့မှာဆိုတာဖြစ်လာတာပါဒါကြောင့်မို့လို့အစိုးရအနေနဲ့ကလည်းအဓိကလုပ်ရမှာကတော့ဒီရခိုင်ပြည်ထဲမှာရှိတဲ့ပြဿနာတွေကိုဖြေရှင်းတဲ့အခါမှာကျွန်တော်တို့ပြည်ထဲမှာပြည်နယ်ထဲမှာဖြစ်နေတဲ့ ground မှာဒီမဖြေရှင်းနိုင်တဲ့နိုင်ငံတကာအထူးပါ เจ็บยากของจิโนเวียนิทารีปีติชาชาปีอ่อนส่วนใหญ่ยัดดีจะดีเช่นนี้เนี่ยปีอ่อนสองเยาว์ปุ่นดูบาร์เลยอันนี้ก็อากุพี่เนี่ยจะตั้งนานละกล่าวมาเว้เช่นนี้ลูกปีเนี่ยจะตั้งนานยิ่งไม่เบาหนึ่งเงินก็สักสามปีจะตั้งนานพี่เด้หนึ่งเงินก็มีเดียจะตั้งนานพี่บาร์เลยถ้าเรื่องการเงินพี่เช่นบุ่นดูบาร์เลยอันนี้บลูเวฟพี่ปีเรื่องมาลูกปุ่นยิ่งชูพ่อหนึ่งเลยลงยงยิ่งจะเปิดยิ่งสองเยาว์ปุ่นนี่ ลงอยู่ที่เดียวสุดาเลยตัวนี้เด็กก็บาลูนวัยวันเท่าเปียนี่เฉยมาสุยานี่เนี่ยรู้ได้ยังไม่เข้าดอมาตุมาดาวูการเดียวพิเศษมาเจ็ดหน้าสีบาร์เลยแต่เจ้ามือลูกปีพัดดาวเลยลูกจีนปีนี้มาปูมุสวาลีจีนีโบราณเนี่ยแต่เจ้ามือลูกน้องนายงานนี่เนี่ยเขาจะมีบุลูบาร์เลยตัวเดียวนี่ตัวเดียวเดี๋ยวช่วยกันตัวเดียวเนี่ยท้องชิดจ้าท้องชิดฝ่ายที่บ้านชิดจ้าวิจ้าวสุยานี่เนี่ยพิมพ์นี่เลยลูกเลยเดี๋ยวช่วยเท่าเปียนี่เฉยมาแล ဲ့အစိုးရအနေနဲ့လည်းဆောင်ရွက်တဲ့ကိစ္စတွေကိုကျင်းငင်းငင်းတော်တော်လေးလေးနဲ့ဆောင်ရွက်တဲ့လို့ကျွန်တော်ဒီလိုယူဆပါတယ
်ဟုတ်ကဲ့ခင်ဗျာအာဒေါက်တာခင်ဗျာဝင်ရကျွန်တော်တခုမေးချင်ပါတယ်ဆိုတော့အခုဆိုကြပါသို့ဟိုဟိုဥရောပနိုင်ငံတွေနဲ့ဒီအမေရိကန်တို့ကဟိုအကူအညီတွေအတိုင်းအတာတခုဒီရော့ကြလာတယ်ပေါ့နော်ဟိုပေးနေတဲ့အကူအညီတွေမြန်မာနိုင်ငံပေါ်ပေးနေတဲ့အကူအညီအတိုင်းအတာတခုဒီရော့ကြလာတယ်နောက်ဒီလူခွင့်ရေးနဲ့ပတ်သက်လို့လည်းသူတို့ဘက်ကဝေဖန်ပြောဆိုမှုတွေကဟိုတခြားအာရှနိုင်ငံတွေအချင်းချင်းနဲ့ဆိုင်နေနေပိုပြင်းထန်တယ်ပေါ့နော်ဆိုတော့ဒီနေရာမှာဟိုမြန်မာအစိုးရအနေနဲ့အခုနောက်ပိုင်းမှာလည်းဟိုတော်တော်လေးဟိုလူတော်တော်များများတုံ့တက်နေကြတာကအဲ့လိုမျိုးတွေဖြစ်နေတဲ့အတွက်အရှိဘက်နဲ့များအရှိဆိုတာလည်းတရုတ်နိုင်ငံနဲ့ပို့ပြီးနှိစသွားအောင်တွန်းပို့တယ်လို့များဖြစ်စေသလားဆိုပြီးတော့ဟိုပြောနေကြတာတွေလည်းရှိတော့အခုလောလောဆယ်ကိုပဲမြန်မာနိုင်ငံမှာတရုတ်နိုင်ငံကအစင်းမြင့်ကိုယ်စားလှယ်နှစ်ယောက်တီးကြစီတောင်ဆန်းစစ်ကြီးအပါအဝင်တခြားကောင်းဆောင်တွေကိုတွေ့ကြတာတွေကျွန်တော်တို့နေပြီးတော့မှအခုဒီနေ့ကိုပဲတွေ့နေရတယ်ဆိုတော့တရုတ်ကလည်းတော်တော်လေးထက်ထက်ဝင်ဖြစ်လာတယ် aggressive ဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်လာတဲ့အနေအထားမှာတရုတ်နဲ့ပို့ပြီးနှိစက်သွားစေအောင်များတွန်းပို့ရပို့ရောက်သွားမလားဒီဝေဖန်ပြောဆိုမှုတွေအကူအညီလျှော့ချမှုတွေဟု
တ်ကဲ့ဗျာအခုပြောတဲ့ကိစ္စမျိုးဆိုတာအားလုံးသိပါလေဒီကဆိုတာဆလန်ဟောင်းကြီးပါကပြားဟောင်းကြီးပါနော်ဆိုတော့သူကဒါလိုပဲအများခင်ကြရပေါ့နောက်တော့ဟိုပြားဟိုချင်းချောင်းတို့ခုကဆက်လို့ယူဆရတယ်ပေါ့လေနော်ကောင်းပြီနောက်နိုင်ငံတွေမျိုးတို့ဆိုလို့ရှိရင်ကျစ်ဘက်ကိုရောက်သွားလိမ့်မယ်ဆိုတာလေကျော်ရုပ်ဆောင်လက်မခံပါဘူးနော်တရုတ်ကပေးတာနော်အရှေ့နိုင်ငံတွေကပေးတာဟာသူသားချင်းစာနာမှုနဲ့ကုညီရအင်မတန်ကိုနည်းပါတယ်။နောက်ထပ်လုပ်ချင်တယ်ပြောမယ်ဆိုတော့ဒီခြေကံအဆောက်အုံနေနော်ဒီရင်းနှီးမြှုပ်နှံမှုတွေတုတ်တာများတာပါ။ဆိုတော့သူတရုတ်ကတော့ပြောမယ်ဆိုရှင်သဘာဝအရာကိုကဒီခက်ကိုချောင်းနေတာကြပါပြီ။နော်တကယ်လို့များနောက်နိုင်ငံတွေသူတို့ကဒီဟိုကမ္မဆိုရှင်တော့ဆက်ဆိုင်နေလေကွာသွားမယ်ဆိုလို့ရှင်နော်ဟာသွားမယ်ဆိုလို့ရှင်သူ့ဝယ်မယ်ဆက်သဘောမျိုးပါဗျာ။နော်ဒါပေမဲ့ဒီဥစားကလူလူကလည်းသိပါလေ။ဒီဆိုးရမသိလို့ရှင်လေ။ဒီဆိုးကညံ့ရကြမှာပဲ။နော်အနောက်နိုင်ငံနဲ့ပြောမယ်ဆိုရင်ဆက်ဆံရေးကနော်ယူပါတယ်တွေ့တိဘက်ကိုရောက်မစင်တော့အင်မြန်ကိုခစ်ပြောမယ်ဆိုရင်တော့သာမန်စကားပြောမယ်ဆိုရင်အင်မြန်ကိုတုံးလို့အကြည့်ပါလေ။ဒီဥစားကလေနော်။မဖြစ်တင်ပါဘူး။ဒါပြတော့ဖတ်ပြချက်ပြပါမယ်။လူသားချင်းစာနာတဲ့အကူအညီနော်ဟိုပမာဏအရာရောနော်နှီးမျိုးစုံရအောင်ဆိုလို့ရှင်အနောက်နိုင်ငံပေးတဲ့အနောက်အစုကပေးတဲ့ကိုယ်ဘလို့မှတိရုံနေနဲ့မမိနိုင်ပါဘူးเนาะဒီလမ်းစဉ်ကိုရွေးမှဆင်တော့လက်ရှိခုကပြောဆိုတာနှစ်ရက်ပဲဆိုဆိုပါဗျာနှစ်ရက်ဆုံးကိုကျွန်တော်မှားရတော့ကိုနေပါလေဆိုတာဒီစရာကြီးကဆိုတော့ရိုးနေပါပြီ
ဟုတ်ကဲ့
ဟိုသိတယ်ခက်ရမှမရှိရပါဘူ
းဟုတ်ကဲ့ဆရာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့ပြည်သူတွေကိုလည်းဆွေးနွေးမဲ့သူတွေကိုလည်းဖိတ်ခေါ်ကြပါတယ်ပထမဆုံးကျွန်တော်ပိုင်းနုံကိုဖိတ်ခေါ်ကြပါဆရာထိုင်းနိုင်ငံကပိုင်းနုံရှိပါလား
ရှိပါလေဗျာရှင်းပါလေဗျာ
ကိုပြောပါဟုတ်ကဲ့ပန်းညွန်ဆွေးနွေးပါအောင်အခုနိုင်ငံတကာအကူအညီပေးနေတဲ့ကိစ္စတွေအခုရောသိမ်းတဲ့လောက်လည်းရောလာနေတယ်ပေါ့နော်အထက်မှာလည်းတစ်ဖက်မှာလည်းလူခွင့်ချိုးဖောက်မှုကလည်းအတိုင်းတာတစ်ခုတည်ဆက်ရှိနေသေးတယ်ဆိုတော့ဘယ်လိုသဘောရသလဲဟိုအကူအညီပေးတာတွေဟာဆက်ပြီးတင်သလားဒါမှမဟုတ်လို့ရှင်လည်းဘယ်လိုလုပ်တင်သလဲလိုရင်းတူရှင်လေးဆွေးနွေးပြပါခင်ဗျာ
ဟုတ်ပါတယ်ကျွန်တော်နိုင်ငံနဲ့ကြည့်ရရင်ပြည်သူတွေကတော့အမှန်တကယ်ဒုက္ခဖြစ်တယ်အဲဒုက္ခဖြစ်တဲ့ပြည်သူတွေကိုတိုက်ရိုက်ပေးတဲ့သူသားချင်းစာနာမှုပုံစံမျိုးဆိုပို့ပြီးတော့ဖြစ်တဲ့မယ်လို့ကျွန်တော်ထင်တယ်။ကိုကနိုင်ငံကပေးတဲ့ကူညီတွေ short term ဆိုတာကဟိုစိုးရဘက်ကိုကြည့်တာလားတကယ်ဟိုစစ်ပြေးတဲ့ဒုက္ခတွေတွေဘက်ကိုကြည့်တာလားအမှန်ကန်ဒီစစ်ပြေးတဲ့ဒုက္ခတွေတွေစစ်ပြေးချောင်းတဲ့ဒုက္ခတွေတွေတိဒုက္ခရောက်နေကြတာထင်ထင်ရှားရှားမြင်တာတဲ့ဟိုပုံရိပ်တွေအများကြီးထင်လို့မြင်နေတာပဲဗျာလက်တွေ့နာပြီးမြင်ပြီးတွေ့ချင်းတော့ရတယ်။ဒီဒုက္ခတွေကိုတော့လူသားချင်းစာနာမှုစိတ်သက်ပြည့်ရှိမှဆိုတော့ပေးဖို့တဲ့မှာ short chart တက်ဖို့လို့ကျွန်တော်မြင်တယ်အေးဆိုရအောင်ဟိုတပေးပြီးတော့ဆိုရအောင်တဲ့ โอ้แล้ววิกันเนี่ยคว้าซ้ายวิซ้ายบีมาแต่แกดูข้างเตะวิ่งยาวตัวมันสุดยอดมีบ่โอ้ลูกคุยเนี่ยโดนแม่ส่วนเนี่ยจะรู้นั่งยังนี่เนี่ยลูกคุยเนี่ยแต่เทวันเวนโชว์พ่อเนี่ยสุดละก็โอ้มีมาเทียนเนี่ยตั้งแต่เด็กสุดเลยโอ้มันแต่แกนะโอ้โชว์พ่อกับมหัศเนี่ยนั่นเองอะสุดยอดเลยสุดเลยอะแล้วจะน้องมีเนี่ยโดนเล็บยาวมันสุดเนาะลูกตาเจี๊ยสานันทำตามมือกูนี่กูตัวข้างเตะเลยสิยาวอ่อง
แต่ละปีปุ๊บเต็มเต็มสุดเต็มหมดเต็มเลยทุกคนเลยลงเงินมาเลยแบบโอเคจริงๆเดี๋ยวมาคุยกันวันศุกร์นี้ไปแล้วจะเอาพูดเต็มเต็มไปจะเอาอันยามีอันจีโอเพื่อขอจะมาคุยกันอันยามีอันจีเลยศุกร์นี้เปล่าใช่ไหมครับโอเคศุกร์นี้เปล่าอันยามีอันจีเอาไปลงเงินเลยสุดท้ายไปหนึ่งอ่ะเราทุกคนยังนี่เลยตัวเลยเท่าไหร่กูนี่รำอยู่ศุกร์นี้ก่อนเนี่ยปอนด์สุดท้ายเราเส้นต่อมาศุกร์นี้มันที่อยากพูดสุดเลยปอนด์มีเปล่าต่อไปเลยโอเคเอ้ ก็คือยังชูเข่าเลยชูเข่าเลยนะพี่คนนี้ละพวกที่เชื่อน้องว่าเราอยากท้าว่าเราเนาะจำเราตัวอยากเอาเดอร์อะไรเราจะนำมาพิโอนี่ละคนในที่ดูอันนี้ก็ในวิธีวิเชียร์วิธีมาเต็มยากท่าเลยจีนเราเรียกดูดูกลางตรงอันนี้ดูเอาเชียวเดอร์ข้ามาลุงมุ้ยเนี่ยเราลุงคือยังเออเราจีนเราชูเข่าได้เราไม่ตัวยาวอย่างแล้วหน้าเราจะเราเก่าเลยยังไงก็ได้ว่ามีหน้ามุ้ยมีโอนี่ได้เลยอยากเข้าได้เลยโอ้ยังไงก็ไม่ดูอย่างเออเราจีนเราดูยังมาสวยอะเดี๋ย ดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูด ညာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆွေးနွေးပေးတာဆိုတော့အညာမီအောင်ကြီးပြောသလိုပဲဒီရခိုင်ကိစ္စကိုကျွန်တော်တို့နည်းနည်းအားလုံးစိုက်ပြီးကြည့်မယ်ဆိုလို့ရှိရင်ဒီနိုင်ငံတကာကထောက်ပြစရာဖြစ်နေတဲ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေပေါ့နော်ဒါနိုင်ငံတကာမှာမြန်မာနိုင်ငံအတွက်အမဲဆက်ကြီးတစ်ခုလို့ဖြစ်နေတာနောက်အကူအညီပေးကိစ္စတွေမှာလည်းကုလသမဂ္ဂအဖွဲ့ဝင်တွေအစဒါဒီကိစ္စကိုပဲထောက်ထောက်ပြနေတော့ဒါကြီးရှိနေတဲ့အတွက်အကူအညီပေးဖို့ကိစ္စတွေမှာအဟန္တာဖြစ်စေတဲ့ပုံစံမျိုးတွေပြောဆိုလာတဲ့ဟာတွေရှိနေတော့ဒီရခိုင်ကိစ္စကိုရောကျွန်တော်တို့ဘယ်လိုဖြေရှင်းမလဲနိုင်ငံတကာနဲ့မြန်မာနိုင်ငံအကြမ်းတမ်းနားလည်မှုလွဲနေတဲ့ကိစ္စတွေအများကြီးရှိတဲ့အခါကျတော့ဒီကိစ္စကိုဘယ်လိုဖြေရှင်းရမလဲဆိုတော့မတ်ချယ်ဒီဆောင်ဆွေးနွေးပါအောင်အာခတ်တူလိုလေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့အာပထမချက်အနေနဲ့ကျမတို့မြန်မာနိုင်ငံကိုကဘာကနားလည်မှုလွဲနေတာမဟုတ်ဘူးကျမတို့မြန်မာနိုင်ငံကလူတွေကကဘာကိုနားလည်မှုလွဲနေတာပါဒါပါလဲဆိုလို့ရှိရင်ဒုတိယကဘာစစ်တဲ့ကဒီကဘာတစ်လုံးကဘာတစ်ခုလုံးကနေသဘောတူထားတဲ့အပီပီဆိုင်ရာလူခွင့်ကျင်ရာစာတန်းတို့ဒီဟိုဒီအတူတကွာရှင်တန်နေထိုင်ဖို့ရန်အတွက်ဟိုအများကြီးဟိုဖိုင်ယာစာတန်းတွေဟိုစာချုပ်တွေလို့ထုတ်လုပ်ထားတာရှိတယ်ဒါဒီကိုလည်းပဲကျမတို့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအနေနဲ့တနင်္ဂနွေအနေနဲ့လိမ့်လာဖို့ရန်အတွက်လိုအပ်တယ်ကျမတို့ကဒီအင်တာနက်နိုင်ငံတကာဒီအတိုင်းဝိုင်းကကျမတို့ကိုကြည့်နေတဲ့ချိန်မှာဒါမှမဟုတ်ကျမတို့နိုင်ငံတခုတည်းမဟုတ်ဘူးကျန်တဲ့နိုင်ငံကိုကြည့်နေတဲ့ချိန်မှာဒီလူခွင့်ရေးဆန်နှုန်းတွေဒါတွေကိုလိုက်လာကြလားဆိုပြီးတော့နိုင်ငံကိုသူကဟိုအဲ့ဒီမျက်စိနဲ့ကြည့်နေတာဖြစ်တယ်ဥပမာ North Korea မြောက်ကိုရီးယားလိုမျိုးစီးရီးယားလိုမျိုးတွေကိုလည်းခဏခဏဟိုအပြုတ်ခံရတာအဆူခံရတာတွေဟာသူတို့ကဒီဆန်နှုန်းတွေကိုလိုက်မနာလို့ဖြစ်တယ်ဆိုတော့အဲ့လိုဆန်နှုန်းတွေလူခွင့်ရေးဆန်နှုန်းတွေကိုအဲ့မှာလိမ့်မနာပဲလေကျမတို့ကဒီဟိုဒိုနေငါတကမီဒီယာတွေကဒီလိုမျိုးတို့ကိုအမီစောင်းအောင်လုပ်ပါတယ်သူပြောတော့ပြောလို့မရဘူးကိုရီးယားလုံနေတဲ့ ground မှာဒီလိုမျိုးကိုယ့်ရဲ့ဒီဟိုတက်တီကဒီလိုမျိုးလုံနေလေကိုယ့်ရဲ့ပြည်သူလူထုတွေရဲ့စိတ်နေစိတ်ထားကဟိုလူခွင့်ကြီးကိုချုပ်ဖို့စီကြလားလူခွင့်ကြီးကိုအားနည်းစီကြလားဆိုတဲ့ဟာကိုမတုံ့တက်တဲ့နဲ့သူများကိုလက်ဆုံးထူလို့မရဘူးဆိုတော့တာပစ်ချက်ချက်
ဟုတ်ကဲ့ဒီလည်းကဒီလည်းအဲ့
တော့ဖြည့်ရှင်းရမယ်ဖြည့်ရှင်းရမယ်ပြဿနာကပါလဲဆိုလို့ရှိရင်ဒီလက်ရှိမှာလုံးဝမလုံခြုံနေတဲ့ဒီရခိုင်ဒေသမှာရှိနေတဲ့ဟိုလူတွေကိုလုံခြုံအောင်လုပ်ရမယ်ဒါဘလို့လုံချုံအောင်လုပ်ရမယ်ဆိုလို့ရှိရင်တက်ကိုတောက်လျှောက်ဖျားပေးနေရမှာဖြစ်တယ်။နိုင်ငံတကာကလည်းတက်ကိုဖျားပေးမယ်။ကိုယ့်ရဲ့ဒီဟိုပြည်သူလူထုရဲ့နေဆန္ဒနဲ့တက်လာတဲ့ NLD အစိုးရကလည်းတက်ကိုတောက်လျှောက်တ
ဟုတ်ကဲ့အဲ့တော့ကျွန်တော်ကတော့စစောပြောသလိုပါပဲကျွန်တော်ကဘယ်လိုပဲဖြစ်ဖြစ်အဲ့အမေရိကန်သားမကြီးကျွန်တော်ကအဲ့ဒီအိုဘီနီယာမှာဖြစ်တယ်ဆိုတော့ဒီအိုဘီနီယာမှာဖြစ်တယ်သူတို့ရောက်တဲ့ဒုက္ခတွေရုံးကြဒုက္ခတွေတွေကလည်းပဲသူတို့ဘာသာသူတို့ပြန်လာမယ်အခုဘယ်လိုဖြစ်နေလဲဆိုလို့ရှိရင်ကျွန်တော်အစိုးရကတော့မက်ဂရင်းစီမှာလည်းသူတို့တင်ပြတာကဟိုမှာဟိုအင်းအစ်စ်တွေဆောက်
ဒီလိုတစ်ခါတည်းပြောနေနေမရပါဘူးအဲ့တော့ဒီပြဿနာကတော့ရှိနေဆိုတော့ပြကြတယ်ဒါကိုရှင်းဖို့လိုတယ်ရှင်းဖို့လိုတဲ့အခါမှာကျွန်တော်တို့ကဟိုမရှိုးပေါပါဘူးမလုပ်ပါဘူးလို့ဟိုဒီလိုတစ်ခါတည်းပြောနေနေမရပါဘူးအဲ့တော့ဟိုဒီအခြေအနေတွေကိုဥပမာအဖြစ်ဒီလုံလုံရေးတက်ဖွဲ့တွေကဒီမှာကိုင်းကြတာအလွန်ကြုံဖြစ်တယ်လားမဖြစ်ဘူးလားဆိုတော့ကျွန်တော်တို့ပထမအဆင့်စုံစမ်းစစ်ဆေးလို
မှာမဟုတ်ဘူးနိုင်ငံတကာဖိအားတွေကပို့ပို့ပြီးတော့များလာစရာရှိပါတယ်နိုင်ငံတကာဖိအားတွေပို့ပို့ပြီးများလာရင်ကျွန်တော်တို့ရဲ့နိုင်ငံရဲ့အကူပြောင်းဒီမိုကရေစီကအန္တရာယ်ရှိပါတယ်ထို့သူအဲ့ဒီလိုဖိအားတွေများလာနိုင်ငံရေးဖိအားရောအခုလိုအကူအညီတွေဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်တွင်းမှာပို့ပြီးတော့ဆင်းရဲကျက်တဲလာမယ်ပို့ပြီးတော့ပြဿနာတွေခက်ခဲနေရင်ဆိုင်ရလို့ရှိရင်လက်ရှိပြည်သူတွေကရွေးချယ်ထားပြီးတော့ဒီမိုကရေစီကိုပေါ်ဆောင်ရဲ့ဆွဲတဲ့အများကြီးခက်ခဲပြီးဖြစ်လာနိုင်တယ်။ဒါကြောင့်မို့လို့ဒါကိုနောက်နိုင်ငံတွေနဲ့တရားစင်စားတဲ့နဲ့နော်ဒီဒီထဲမှာရှိတဲ့အစိုးရအနေနဲ့လေဒီဒေသတွေမှာဘာတွေဖြစ်ခဲ့လဲဆိုတော့တရားကြစုံစမ်းစစ်ဆေးဖို့လိုပါတယ်။ဆိုတော့တရားစီရင်ရဖက်ဖွဲ့ပြီးရဖြစ်စီစစ်ဖက်လက်နက်ကိုင်ဖွဲ့ပြီးရပဲဖြစ်စီကျူးလွန်ခဲ့တဲ့ဆိုရင်ဒါတွေကိုဖော်ထုတ်အရေးကြီးလိုက်လို့ရှိရင်နိုင်ငံတကာအနေနဲ့အမြင်ရှင်းသွားမှာဖြစ်တယ်။ဒါကိုတော့ကျွန်တော်တို
့
လူသားပြန်လည်ရည်ကြစီရင်နဲ့ဒီဒီမိုကရေစီရှေ့ဆက်လာနိုင်တဲ့ရဲရဲဝံ့ဝံ့ကောင်းဆောင်နေတဲ့လူရရဲရဲဝံ့ဝံ့လှုပ်ဖို့လိုတယ်လို့ကျွန်တော်ဒီလိုမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစမင်းကျော်။ဒေါက်တာခင်ဆောင်ဝင်းတခွန်းလေးဆက်ချက်ကတော့ကျွန်တော်ခတ်တူတူလေးတကြောင်ပဲပြောပြပါအောင်။အဲ့ဒီအပေါ်မှာဒေါက်တာခင်ဆောင်ဝင်းအမြင်ကရောနိုင်ငံတကာနဲ့မြန်မာအစိုးရကြားထဲမှာအမြင်လွှမ်းမိုးမှုရှိနေတဲ့ဟာဘသူဆိုတာ
။အမြင်လွှမ်းမိုးမှုကတော့ရှိရစွာဘသူမှမငြင်းနိုင်ပါဘူးဗျာဒီကနော်။ကဲသူကပြောတယ်လို့ပဲအရင်ကစစ်ဆေးရရဒါကိုမကျွမ်းကျင်လို့ဟုတ်လားဘာမှနားမလဲလို့လုပ်သွားထားလိုက်ပါတော့အခုကနော်တကယ်ပါလုံးမှာကြော်ရှားခဲ့တဲ့ခေါင်းဆောင်ဥဆောင်နေတဲ့ဒီမိုကရေစီဆိုးရဗျဒီဆိုးရမှာဒီလိုလက်ချော်ရှာလို့နေလို့ဆိုရင်ကျွန်တော်ဘာမျှော်လင့်စရာရှိမလဲ
ဟုတ်ကဲ့
အခုကပြောတယ်ဒီမိုကရေစီကုတန်းရေးလို့ညားစီရေးလို့ဘာညာဆိုလို့ဖြစ်ပြမှာကောမဟုတ်ဘူ
းဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကင်စောဝင်းကောအခုပါဝင်ဆင်းနေကြတဲ့သူတွေအားလုံးကောကျွန်တော်တို့အချိန်ကတလောက်ပဲရတော့တယ်နောက်တစ်ပတ်မှာထပ်ပြီးတော့ဆင်းနေကြတာပါခင်ဗျ Thank you.